ကုလသမဂ္ဂ အတွင်းဝန်ချုပ် မစ္စတာ ဘန်ကီ မူန် နဲ့ VOA သတင်းတော့ ပီတာ ဟက်လိုင်း တို့ စနေနေ့က တည်သံ တွေ့ဆုံ မေးမြန်းခွင့် ရခဲ့ပါတယ် ပီတာ ဟက်လိုင်း က မေးမြန်း တဲ့ အထက်မှာ မြန်မာပြည်က အမျိုးသား ပြန်လည် သင့်မြတ်ရေး အတွက် အတွင်းဝန်ချုပ် ရဲ့ မြန်မာပြည် ဆိုင်ရာ အထူးကိုယ်စားလှယ် အသစ်ကို ရွေးချယ် ပြီးပြီလား လို့ ထည့်ပြီး မေးခဲ့ပါတယ် အဲ့ဒီကမှာ အတွင်းဝန်ချုပ် ဘန်ကီ မူန် က ဒီမိုကရေစီ တိုးတက်မှု နည်းပါးနေတဲ့ မြန်မာပြည် အတွက် သူ စိုးရိမ်နေတော့မယ် ဖြစ်ပြီးတော့ အရင်ကခန့်ထားခဲ့တဲ့ အထူးကိုယ်စားလှယ် Mr. Canberry ကိုပဲ မြန်မာပြည် အရေးမှာဆက်ပြီး သုံးသွားဖို့ရှိတယ် လို့ ပြန်လည်ဖြေကြားပါတယ် Mr. Canberry ရဲ့ မြန်မာပြည် အရေး အထောက်အပံ့တွေ အပေါ် ပြည်တွင်းပြည်ပမှာရှိတဲ့ မြန်မာ ဒီမိုကရေစီ အရေး လှုပ်ရှားသူတွေ အတွင်းမှာ အမြင်အမျိုးမျိုးရှိနေတဲ့ အကြောင်း ဦးကျော်အောင်နှင်က ဆက်ပြီး တင်ပြပါလိမ့်မယ် ခင်ဗျာ
I'm still concerned about the lack of progress in democratization process in Myanmar. Special envoy for Myanmar's human rights, Mr. Canberry. And I'm also going to use his experience.
ဒီကြားခဲ့ရတာကတော့မြန်မာပြည်သူတွေဒီမိုကရေစီရရှိရေးကူညီနိုင်ဖို့အတွက် Mr. Canberry ဒီမှာအရင်ဆုံးကရှိထားတဲ့မြန်မာပြည်ဆိုင်ရာတွေ့ကြုံတွေကိုပဲဆက်ပြီးတော့အသုံးချသွားမယ်အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်တဲ့ Mr. Ban-ki-moon မုန်းကနေ VOA ကိုပြောသွားခဲ့တာပါကုလသမဂ္ဂရဲ့နိုင်ငံရေးရာလက်ထောက်တွင်းမှုချုပ် Mr. Ibrahim Canberry ဟာမြန်မာပြည်တွင်းမျိုးသားပြန်လည်တည်မြဲရေးဖြစ်ပေါ်ဖို့ဝိုင်းပြီးတော့စ조사တဲ့အနေနဲ့ပြီးခဲ့တဲ့နှစ်တုန်းကမြန်မာပြည်ကိုနှစ်ကြိမ်ကြီးတိရောက်ခဲ့ပြီးပါပြီ။အမျိုးသားညီလာခံကိုလည်းသူရောက်ခဲ့ဘူးသလိုနေပြည်တော်ကိုလည်းသူရောက်ခဲ့ဘူးပါပြီ။မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးတန်းရွှေနဲ့လည်းတွေ့ဆုံခဲ့ဘူးသလိုနေအိမ်မှာကျဲကျုပ်ချခံထားရတဲ့ဒေါအောင်ဆန်းစုကြည်နဲ့လည်း Mr. Canberry တွေ့ဆုံခဲ့ဘူးပါပြီ။ဒါပေမဲ့ဗာများထူးခြားတဲ့တိုးတက်မှုတွေဖြစ်ပေါ်ခဲ့ပါသလဲ။ကုလသမဂ္ဂရဲ့ကြိုးပမ်းမှုတွေအပေါ်မှာအားမလို့အားမရဖြစ်တဲ့အတန်းတွေမြန်မာဒီမိုကရေစီလို့ရှားသူတွေလောကမှာကြားနေရပါတယ်။အခုတစ်ခါလဲကုလသမဂ္ဂတွင်းဝန်ချုပ်တစ်ကနေမစ္စတာကမ်ဘာရီကိုပဲဆက်ပြီးတော့သုံးအောင်မယ်ဆိုတော့မြန်မာအရေးဘလောက်များမျှော်လင့်စရာတွေရှိလာလိမ့်မလဲဆိုတာသိနိုင်ဖို့ NCGUB ဝေးရောက်ညွန်ပေါင်းဆိုရရဲ့ကုလသမဂ္ဂရေးရာတာဝန်ခံဒေါက်တာတောင်းထွန်းကိုကျွန်တော်ဆက်သွယ်မေးမြန်းခဲ့ပါတယ
်။မစ္စတာကမ်ဘာရီကဗမာပြည်ကိုဒါတတိယအကြိမ်ဆက်ပြီးတော့လာရောက်ဖို့ဖိတ်ခေါ်ထားတဲ့သဘောကျွန်တော်တို့တွေ့ရပါတယ်ဒီထွေထွေတွင်းမှုချုပ်ယုံနဲ့ဒီဆက်သွယ်ရေးလမ်းကြောင်းကိုအနာဖဘက်ကနေပြီးတော့ဒါဖွင့်ပေးထားတဲ့သဘောပေါ့နော်ဂျုံဂျိုရေးကောင်စီမှာဗမာပြည်ကိစ္စကိုဆွေးနွေးပြီးတဲ့နောက်ပိုင်းမှာတော့တရုတ်နိုင်ငံကနေပြီးတော့ချင်းမြင့်ကောင်းဆောင်တွေတွားရောက်လဲပတ်မှုတွေရှိခဲ့တယ်အဲ့ဒီလဲပတ်မှုတွေမှာ UN နဲ့ပူးပေါင်းဆောင်ရွက်ဖို့တွန်းအားပေးမှုတချို့ရှိခဲ့တယ်လို့တော့ကျွန်တော်တို့သိရတယ်အဲ့ဒီတွန်းအားပေးမှုတွေကဘယ်လောက်အတိုင်းအတာထိကြည့်ရအောင်မလဲဆိုတာတော့ကျွန်တော်တို့စောင့်ကြည့်ရမှာပေါ့နော်ပို့ပြီးတော့အရေးကြီးတာကနားဖခေါင်းဆောင်တွေအနေနဲ့ဟလာဘယ်လောက်အတိုင်းအတာထိမျိုးသားပြန့်နယ်တင်းမြေလမ်းကြောင်းကိုလမ်းဖွင့်မလဲမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းရင်းသားအင်အားစုတွေနဲ့ဘယ်လိုဆွေးနွေးမလဲဆိုတဲ့သဘောထားအခြေခံပုံမှာလည်းမူကြည့်ပါတယ
်မစ္စတာကမ်ဘာရီဟာတိုင်းပြည်တစ်ခုရဲ့ဒီအချက်တဲတွေကိုပြည်လေအောင်လို့ဖြည့်ရှင်းနိုင်စွမ်းရှိတဲ့ပုဂ္ဂိုလ်တယောက်မျိုးလားသူ့မှာမျှော်လင့်စရာအရေးချင်းတွေရှိလားခင်ဗျာ
စက္ကန်ဘာရီယာအတွေ့အကြုံရှိတဲ့တန်တမန်တဦးပါပြီးခဲ့တဲ့ခရီးစဉ်နှစ်ခုအတွင်းမှာမစ္စတာကမ်ဘာရီအဆိုပြုချက်တရားလည်းပဲဒီမိုကရေစီအင်အားစုနဲ့ကျွန်တော်တို့ပြည်သူလူထုကလိုလားတဲ့အခြေခံတွေပေါင်းထဲမှာပဲကျွန်တော်တို့ရှိတယ်ဆိုတာတွေ့ရတယ
်ပြည်တွင်းပြည်ပကဒီကုလသမဂ္ဂအပေါ်မှာမျှော်လင့်နေတာတွေကလိုအပ်တာတွေပို့ပြီးတော့မျှော်လင့်နေတဲ့သဘောမျိုးဖြစ်နေသလားမျှော်လင့်စရာကောင်းတဲ့ဖြည့်ရှင်းမှုတွေကုလသမဂ္ဂဘက်ကလှုပ်လာနိုင်မဲ့အခြေအနေတွေရှိနေသလားဆိုတော့နည်းနည်းလေးအခြေအနေသိအောင်ရှင်းပြပါပါခင်ဗျာ
ဗမာပြည်ကိစ္စကိုနိုင်ငံရေးရဖြည့်ရှင်းရေးမှာကုလသမဂ္ဂရဲ့ခန့်ကဏ္ဍဆက်ပြီးတော့အရေးပါနေဦးမှာပါဒါပေမဲ့ကျွန်တော်တို့ရှင်းရှင်းလင်းလင်းနားလည်ထားဖို့ကဒီကုလသမဂ္ဂရဲ့တန်တမာရေးရဆောင်ရွက်မှုဆိုတာကတော့အချိန်ယူရတယ်နောက်တစ်ခုကရှိနေတဲ့နိုင်ငံရေးအခင်းအကျင်းအခြေခံပေါ်မှာပဲသူတို့တစ်ဆင့်လေးတစ်ဆင့်ဆောင်ရွက်လို့ရတယ်။ပြည်တွင်းနိုင်ငံရေးအခင်းအကျင်းနဲ့ဒီပနိုင်ငံရေးအခင်းအကျင်းတွေကိုကျွန်တော်တို့အပြောင်းအလဲတစ်ခုစီကိုဥတည်ပြီးတော့ဖြစ်လာအောင်ဖန်တီးဖို့ဆိုတာကျွန်တော်တို့တွေကဥပဒေအကိုလို့ရမှာကိုယ့်ဘာကိုဖန်တီးယူရမှာဖြစ်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်။အဲ့ဒါကတော့ NCGUB ဝေးရောက်ညွန်ပေါင်းဆိုရရဲ့ကုလသမဂ္ဂရေးရာတာဝန်ခံဒေါက်တာတောင်းထွန်းပြောပြခဲ့တာပါ။မြန်မာပြည်ရေးကုလသမဂ္ဂရဲ့အာထုံမှုတွေကိုတက်ပြီးတော့မျောလင့်အားကိုးနေလို့တော့မဖြစ်ဘူးလို့သုံးသပ်တဲ့သူတယောက်ကတော့အမေရိကန်နိုင်ငံမေရီလန်းတက်တိုမှာတာဝန်ထမ်းဆောင်နေတဲ့မြမရေးလေးလာစောင့်ကြည့်နေသူစော့ကပီပဲဖြစ်ပါတယ်
။ကုလသမဂ္ဂအနေနဲ့ဗမာပြည်ရဲ့ပြည်ထနာအချက်တွေမှာဝင်ရောက်ကြိုးပမ်းလို့တဲ့ဆန္ဒရှိတယ်ဆိုတော့ဒါကောင်းတဲ့လက္ခဏာတစ်ရပ်ပဲဖြစ်ပါတယ်။ဒါတွေကိုလိုအပ်တာဖြင့်မျောလင့်ချက်ကြီးထားဖို့မသင့်ဘူးလို့ကျွန်တော်မြင်တယ်လေ
။ဟုတ်ကဲ့မစ္စတာကမ်ဘာရီရဲ့စူးစမ်းအထောက်မှုဒီမြမပြည်ဆိုင်ရာစူးစမ်းအထောက်မှုတွေပေါ်မှာကောကိုစော့ကပီတို့အနေနဲ့ဘယ်လိုမြင်လဲခင်ဗျာ။
Mr. Canberry ပြောခဲ့တာပဲဗမာပြည်မှာတိုးတော်လည်းပဲကျွန်တော်တို့တကယ်ရလောက်ပိုင်းမှာပြန်ကြည့်မယ်ဆိုလို့ရှိရင်အတိုက်ခံရသူတွေရဲ့ကောင်းဆောင်တွေကလွတ်မြောက်လာတာမျိုးတို့ဒီလိုကောင်းချက်လက်ပြမြင်ရတဲ့ရလက်ကတခုမှကျွန်တော်မတွေ့ခဲ့ရဘူး။ဟလာအထွေထွေမှုချုပ်ပြောင်းလဲသွားပေမဲ့လေ Mr. Canberry ကပဲ သူကပဲကြွသွားပြီးတော့ကြိုးစားမယ်ဆိုလို့ရှိရင်တော့အရင်တော့ကမှမပြောင်းလဲကြလာတဲ့ကိစ္စအခုကျမှပြောင်းလဲသွားရမယ်ဆိုတဲ့အကြောင်းမျိုးတော့ကျွန်တော်မမြင်ရဘူးပေါ့လေဟိုဘာအကြောင်းကြောင့်ပြောင်းလဲရမယ်ဆိုတော့ကျွန်တော်မတွေ့ရဘူးနောက်ပါဆိုအနေနဲ့ကသူ့ကိုသွားပြီးတော့လေ့လာခွင့်ပြုခဲ့တယ်အခုလည်းဟလာလက်ခံမှုအခြေအနေတွေရှိတယ်တိုးတော်လည်းပဲဒီလိုပုံစံတိုင်းသွားမယ်ဆိုရင်တော့ကျွန်တော်တို့ပြောင်းလဲဖို့ကကျွန်တော်တို့ဖြေထုညှော်လင့်စရာမရှိဘူးဖြစ်နေတာပေါ့
ထူးခြားတဲ့ပြောင်းလဲတွေကိုကုလသမဂ္ဂဘက်ကနေပြီးတော့လုံနိုင်တာကိုမတွေ့ရသေးဘူးဆိုတော့ကုလသမဂ္ဂရဲ့စူးစမ်းမှုတွေအပေါ်မှာလူတွေကလိုအပ်တာထက်ပိုပြီးတော့မျှော်လင့်နေကြတယ်ဆိုလို့ရှိရင်အဲ့လိုမျိုးမျှော်လင့်မှုနဲ့ပတ်သက်ပြီးတော့ဘလို့အကျိုးသက်ရောက်မှုတွေဖြစ်လာနိုင်မယ်လို့ခန့်မှန်းမိလဲခင်ဗျာ
ကကုလသမဂ္ဂအဖွဲ့ချုပ်ဆိုတာကလည်းပဲသူ့ရဲ့အတွေးပြဿနာနဲ့သူဖြေရှင်းခဲ့တဲ့အတိုင်းအတာတွေမှာမအောင်မြင်ခဲ့တဲ့အပေါ်မှာသူ့ပြဿနာနဲ့သူအများကြီးရှိနေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့လိုအပ်တာထက်မျှော်လင့်ချက်ထားလို့ရှိရင်ကျွန်တော်တို့ကိုယ်တိုင်ကျွန်တော်တို့အားထုတ်ရမယ့်ဟာတွေကိုအားထုတ်တင်တော့မအားထုတ်ပဲဖြစ်သွားနိုင်တယ်
အဲ့ဒါကတော့အမေရိကန်နိုင်ငံရောက်မြန်မာရေးလေးလာစောင့်ကြည့်နေသူစောကပီပဲဖြစ်ပါတယ်။မစ္စတာကမာရီရဲ့မြန်မာပြည်ခီးစဉ်နောက်တစ်ချိန်ရှိလေအောင်မယ်လို့ကုလသမဂ္ဂအတိုင်းဝိုင်းမှာပြောဆိုနေကြပါတယ်။ဒီတစ်ချိန်သွားမယ်ဆိုရင်ရောဘလောက်ထိများမျှော်လင့်စရာတွေဖြစ်လာအောင်မစ္စတာကမာရီလှုပ်ဆောင်လာနိုင်မလဲဆိုတာကိုတော့စောင့်ကြည့်ကြအောင်ပါ။